ယူတော့ပွဲကော်မရှင်ဟာအာဏာရပါတီရဲ့လွှမ်းမိုးမှုရှိနေတယ်လို့နိုင်ငံရေးပါတီငယ်တွေကဝေဖန်နေတဲ့အကြောင်းကိုပြောပြချင်ပါတယ်ကျွန်မအင်တနာထွန်းမှာအခု2020ပြည်နှစ်နိုဝင်ဘာလမှာရွေးကောက်ပွဲကိုကျင်းပဖို့အစီအစဉ်ထားပါတယ်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တာတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဆွေးနွေးကြိုင်ဆောင်ရွက်မှုတွေအားနည်းတယ်ဆိုပြီးပါတီတချို့ကဝေဖန်မှုတွေဒီရက်ပိုင်းမှာရှိလာနေပါတယ်အထူးသဖြင့်ရွေးကောက်ပွဲကျင်းပမယ့်အချိန်တတ်မှတ်မှုနဲ့ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီအားလုံးနဲ့ဆွေးနွေးကြိုင်တာမျိုးမလုပ်တဲ့အပေါ်ပါတီငယ်တွေကမကျေနပ်ပါဘူးရွေးကောက်ပွဲတရားဝင်မှုရဖို့ဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲကော်မရှင်အပေါ်ရှင်ပြိုင်တဲ့ပါတီတွေရဲ့ယုံကြည်မှုလိုအပ်တယ်လို့သူတို့ကပြောပါတယ်။ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့အမှုအားဖြင့်ကိုကအနိုင်ရပါတီနဲ့မပတ်သက်တဲ့လွတ်လပ်တဲ့ကော်မရှင်မျိုးဖြစ်တယ်လို့ဆိုပါတယ
်။ဥပဒေကိုလိုက်တာသူကအနိုင်ရတဲ့ပါတီကလွှတ်တော်ကိုလွှမ်းမိုးမယ်၊လွှတ်တော်ကနေပြီးတော့သမရနဲ့အစိုးရအဖွဲ့ကိုဖွဲ့စည်းမယ်၊သမရကနေကော်မရှင်ကိုခန့်မယ်ကော်မရှင်ကလာမဲ့ရွေးကောက်ပွဲကိုကြီးကြပ်တယ်ဆိုတော့ဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့ဆိုတာမူအားဖြင့်ကိုဟိုက်ကအနိုင်ရပါတီနဲ့လည်းမပတ်သက်ပဲပါတီနဲ့မှမပတ်သက်တဲ့ရွေးကောက်ပွဲရလတ်နဲ့မချိတ်ဆက်တဲ့ရွေးကောက်ပွဲကော်မရှင်မျိုးဖြစ်တယ်လို့ကျွန်တော်တော့မြင်တယ်ဒါကကိုနာမည်ရင်းနဲ့လူပုဂ္ဂိုလ်ရပြောတာမျိုးပဲနဲ့မူအားဖြင့်ကျွန်တော်တို့ပြောတာဖြစ်ပါတယ
်မဲပြင်းကိုအွန်လိုင်းကနေကြည့်နိုင်တယ်ဆိုတာမျိုးလည်းသတင်းတွေထွက်နေတာကြောင့်လက်ရှိမြန်မာနိုင်ငံမှာအင်တာနက်မရရှိသေးတဲ့မြို့တွေရွာတွေအများကြီးရှိနေသေးပြီးတော့ရခိုင်ပြည်နယ်ကမြို့နယ်ရှိမြို့နယ်ဟာအင်တာနက်ဖြတ်တောက်ခံထားရတာတွေရှိနေတာကြောင့်လက်ရှိမှာဒီလိုစီစဉ်တာကလက်တွေ့မကျပဲမျက်မျက်တက်တက်တတိယရောက်ဆောင်ရွက်နိုင်မယ်လို့မမြင်ဘူးလို့ဦးကိုကိုကြီးကဆိုပါတယ်။ရွေးကောက်ပွဲကျင်းပဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကိုရွေးကောက်ပွဲကော်မရှင်ကခေါ်ယူဆွေးနွေးတာမျိုးအခုအချိန်ထိမရှိသေးဘူးလို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အေးမှုစိန်ကပြောပါတယ်။မြန်မာတနိုင်ငံလုံးမှာရွေးကောက်ပွဲကိုတပြိုင်တည်းကျင်းပနိုင်မှာမလားဆိုတာမသိရသေးပေမဲ့ရွေးကောက်ပွဲကော်မရှင်နဲ့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေဟာပါတီတွေအပေါ်မှာတပြင်းညီတည်းဖြစ်တယ်လို့ဒေါက်အင်းနုစင်ကဆိုပါတယ်
။ဒီမိုးလို့တော့ဒီလက်ရှိအစိုးရရဲ့ဒီရွေးကောက်ပွဲဆိုင်ရာမှာတာဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အဆောင်အဦတွေကတော့ဟိုတပြင်းညီတော့ဖြစ်တယ်ဆိုတဲ့အနေအထားမျိုးကိုပဲပြောချင်တယ်။အခုကကျင်းပမယ်မကျင်းပဘူးဆိုတာမသိရသေးဘူးဆိုတော့ကျမတို့လူရခိုင်ပြည်နယ်အခြေစိုက်တဲ့ရခိုင်မျိုးသားကိုအခြေပြုတဲ့နိုင်ငံရေးပါတီကြီးရဲ့အနေနဲ့ကတော့ဟိုစိန်ခေါ်မှုတွေဆန့်တားနေနော်ဒါတွေရှိနေ
ရွေးကောက်ပွဲကော်မရှင်ဟာကိုဗစ်ကိုအကြောင်းပြပြီးလူတာထက်ပိုတင်းကျပ်တာတွေလုပ်နေသလိုပါတီစုံဒီမိုကရေစီအတွက်လှုပ်ဆောင်ရမှာလှုပ်ဆောင်ချက်တွေနှိကွေးနေတယ်လို့ပြည်သူ့ရှစ်ဆောင်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးကျော်စီရကဝေဖန်ပါတယ
်ရွေးကောက်ပွဲကော်မရှင်ကနည်းနည်းကျွန်တော်တို့ဒီလိုရှိတော့ပါတယ်ဆက်ဆံတာကိုကြည့်ရတော့နည်းနည်းနည်းနည်းနှီးတယ်ဗျကျွန်တော်တို့ကလေကျွန်တော်တို့လုတ်ချင်တဲ့ဟာတွေ့တင်ပြတယ်တင်ပြတာကိုပြန်အကြောင်းပြန်တာနှီးတာပေါ့နှီးတော့ဘာလို့ဆိုတော့ဒီဘက်ပေါ်မရှိတော့အမှန်တော့ပါတီအားလုံးကဒါပါတီလိုဒီမိုကရေစီကိုဟိုအားပေးရမှာပေါ့လေသူတွတ်တွတ်လဲလဲဖြစ်အောင်ခုတော့ဒီကိုဗစ် -19 ကိုအကြောင်းပြပြီးဟောကျွန်တော်တို့ကန့်သက်ချက်ကနည်းနည်းလေးလိုလာတဲ့အတူကျွန်တော်တို့ပြောရခြင်းတော့ကျွန်တော်ပါတီတင်နေတယ်ဆိုတော့ကြားပါတယ်ရောမသိဘူးလိုလာတဲ့ပို့ပြီးတော့ဒီနေ့ပြောနေတဲ့ဘောမျိုးတော့ရှိတယ်ကျွန်တော်တို့မှာလေအဲ့ဒါလေးတော့ပြန်ကက်ကဲပါလေကျွန်တော်ပြတော့ဝေဖန်လို့
ပါတီစုံဒီမိုကရေစီစနစ်မှာရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီအသစ်တွေအပေါ်မှာကူညီအားပေးမှုနည်းနေတယ်လို့ဦးကျော်စီကဆိုပါတယ်ဒီလိုပါတီတချို့ကဝေဖန်မှုတွေရှိလာနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့တဆုံးတရာချီရှင်းဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်ပါတီတွေရဲ့ဝေဖန်ချက်နဲ့ပတ်သက်လို့မြပြည်တော်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကို VOA ကမေးမြန်းမှုစူးစမ်းပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူးဒီရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်ဆိုတာပဲထုတ်ပြန်ထားပြီးတော့ကျင်းပမယ့်ရက်ကိုတော့မထုတ်ပြန်သေးပါဘူးလက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ပုံမှန်အတိုင်းရွေးကောက်ပွဲကိုတပြင်းပြင်းကျင်းပနိုင်မလားဆိုတာကိုရခိုင်ပါတီတွေကစိုးရိမ်နေကြပါလိမ့်ရှင်ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်